အိန္ဒိယနဲ့တရုတ်တို့ကြားအငင်းပွားနေတဲ့ဟိမနဒေတာကနေဆက်ဒေတာတစ်ချောင်းစစ်တပ်ကင်းလဲမှုဆိုင်ရာသဘောတူညီချက်တစ်ခုရခဲ့တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကတင်းလာနေမှာကြေညာပါတယ်။ဒီသဘောတူညီချက်ကနေနိုင်ငံခြားကတတ်မှတ်ရင်း line of control တဝိုက်နဖက်တက်တွေဆက်ပြီးမတိုက်ဖို့ဖြစ်လာနိုင်တယ်လို့လည်းနိုင်ငံခြားရေးအတွင်းဝန် Vikram Misri ကပြောပါတယ်။ဒါဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအိန္ဒိယနဲ့တရုတ်နှစ်နိုင်ငံခြားတန်တမာရေးအရာရောစီးရေးအရာပါခိနှိုင်းမှုတွေအကြိမ်များစွာလှုပ်ခတ်ပြီးမှရခဲ့တဲ့ရလဒ်လို့လည်းပြောပါတယ်။အိန္ဒိယနဲ့တရုတ်တို့ကြားဟိမွန်နာဒေတာမှာရှေ့လျတဲ့နယ်နိမိတ်ရှိနေတာလည်းဖြစ်ပါတယ်။အခုလိုသဘောတူညီချက်ဟာ2020ကနှစ်နိုင်ငံတက်တွေပဋိပက္ခဖြစ်ပြီးကလေးကအဲ့ဒီငွေဆက်တကြောမှာချထားတဲ့တောင်းနဲ့ချီတဲ့နှစ်ဖက်တက်တွေပြန်ပြီးဆောက်ပေးဖို့ရှိမရှိတော့အိန္ဒိယနိုင်ငံခြားရေးအတွင်းဝန်ကထောက်မပြောပါဘူး။အခုကြေညာချက်ဟာတရုတ်နဲ့အိန္ဒိယပါဝင်တဲ့ရုရှားမှာကျင်းပမယ် BRICS ထိပ်သီးညီလာခံမတိုင်ခင်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒေတာရင်းသတင်းတွေမှာတော့အဲ့ဒီညီလာခံမှာတရုတ်သမ္မတရှီဂျင်ပင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တီးတန့်တွေ့ဆုံမှုရှိကြောင်းပြောပါတယ်။တရုတ်အစိုးရကတော့အိန္ဒိယရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။